ကိုကန်ဒေတာလောက်ကမြို့တော်ဝိုက်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ဒေတာကန်တွေစစ်ပြေးဒုက္ခတွေဖြစ်နေမြန်မာပြည်အတွင်းနဲ့တရုတ်နယ်စပ်ဘက်ကိုထွက်ပြေးနေကြရတာမှာအခုဆိုရင်ဒုက္ခတွေစုစုပေါင်း 9,000 လောက်ရှိသွားပြီလို့ဒေတာကန်တွေကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
ပြည်ရဲ့ပြည်တော်စုနေကစားပြီးလောက်ကံမြို့မှာဖြစ်ပွားခဲ့တဲ့အစိုးရနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်လာရှိုးကွမ်လုံချင်းရွှေဟော်မန္တလေးစတဲ့မြန်မာပြည်တွင်းဒေသတချို့နဲ့နေဆက်တလျှောက်တရုတ်ပြည်ပဲချမ်းအထိထွက်ပြေးခဲ့ကြတဲ့ဒုက္ခသည်စုစုပေါင်း 9,000 ကျော်လောက်ရှိသွားပြီလို့ပြည်ခံမျိုးပါတီရဲ့လောက်ကံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်က VOA ကိုပြောပါတယ
်လာရှိုးဟော်မန္တလေးဟော်ကွမ်လုံဟော်ချင်းရွှေဟော်ဟာနေဆက်တကျော်လုံးကျွန်တော်နေချာမှတ်တိုင်ရည်127 137 125 လေးတောင်းကျော်5000လောက်မှကျော်သွားပြီခင်ဗျာဒီနေ့အချိန်မျိုးဆိုအလောက်ကရအနည်းဇဝိုင်းမှာရှိတဲ့ရွာလေးအကုန်လုံးဘောကိုကံကိုပိုင်ရုပ်ချုပ်ကရဒေတာဒေတာလုံးလိုလိုဟိုအပေါ်မှာဆိုမောထိုက်ဆက်ဆက်တဲ့အကုန်ကြီးပြီ
ဟုတ်ကဲ့
အကုန်လုံးဆိုရင်9000ကျော်ပြီခင်ဗျာ9000ကျော်သွားပြီခင်ဗျာ
လောက်ကံမြောက်ဘက်ချမ်းတိုက်ပွဲတွေဆက်ဖြစ်နေတဲ့ဒေတာကပြည်သူတွေလာရှုမြို့ကိုဒီကနေ့ထပ်မံရောက်ရှိလာတယ်လို့မြို့ကန်တူဦးကပြောပါတယ်
အကျိုးပဲတော့ဒီနေ့ပေါ်သွားတော့မှ10နိုင်လောက်မှတော့ဒုက္ခတွေတွေကိုတိုင်နာကားနဲ့96ကျော်ရှိတယ်ခင်ဗျ96ကျော်ရှိတယ်။လာရှုဘက်ကနေဝင်လာတာပေါ့ဗျာ။လာရှုဘက်ကပြီးပြီပါဘာမှဖြစ်ပါဘူး။ဘယ်လိုပဲရှိရောပဲအခုတော့ဆက်နေတော့မှဒီနေ့ပိုင်းဆိုရင်တော့လာလို့ရကြည့်ပြောတယ်
။တရုတ်နိုင်ငံယူနန်ပြည်နယ်နမ်ဆန်းမှာဒုက္ခတွေစကန်တစ်ခုဖွင့်ထားပေမဲ့လူ3000ကျော်လောက်သာဆန့်လို့အခြားဒုက္ခတွေမိမိတို့ဘာသာအပြင်မှာအခန်းငှားနေကြရပြီးအခန်းငှားကတွေဈေးတက်ကုန်တယ်လို့ဦးကျော်နေနိုင်ကပြောပါတယ်။
အခုကတို့ဒုက္ခဆွဲတဲ့ခန်းက3-4000ပဲဆက်နေတယ်။ဒါကတို့လက်မခံတော့ဘူး။ကျွန်တော်တို့ဟိုဘက်မှာဆိုရင်အခန်းတွေကငားလို့မရတော့ဘူး။အခုအစီအစီနဲ့အနေဆက်တဲ့ချောက်ဆိုရင်အရင်က400 500တခန်းပေါ့အရင်ပေါ့နော်။အခု2500 3000တော့ငားလို့မရတော့ဘူးလေ။အဲအခန်းခါလေး
။ကုကန်ဒေတာလောက်ကန်မှာအခုဖြစ်နေတဲ့ပြဿနာတွေအများပြည်ငြိမ်းစေချင်တယ်လို့သူသဘောထားကိုဦးကျော်နေနိုင်ကပြောပါတယ်။
ဒီကိစ္စနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ကတော့ဒေတာနှစ်နာတယ်ဒီသူတို့ရဲ့ဒုက္ခမြောက်များစွာရောက်တယ်လေဒီလိုဖြည့်ရကြီးကိုကျွန်တော်တို့လုံးဝလက်မခံဘူးအခုဖြည့်ရတွေကိုကျွန်တော်တို့အနေနဲ့တော့လုံးဝဆန့်ကျင်တာပေါ့
ဒေတာကန်ဒီထွက်ပြေးနေရတဲ့လောက်ကန်မြို့မှာတော့လူမရှိတဲ့အိမ်တွေကိုဝင်ရောက်ဖောက်ထွင်းမှုတွေရှိနေတယ်လို့သိရပါတယ်ခင်ဗျာ